မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်မခင်ပြထွေးကတင်ဆက်ပေးပါမယ်။ COVID-19 ရောဂါကူးစက်မှုတွေကြောင့်ပြည်ပနိုင်ငံတွေမှာထွက်ပြေးအလုံးလုံးနေကြတဲ့မြန်မာနိုင်ငံသားတွေနေရပြန်လာနိုင်ကြဖို့အတွက်အစိုးရကအထူးလေယာဉ်တွေစီစဉ်ပြီးပြန်ခေါ်ပေးခဲ့တာမှာဒီလိုခီးစဉ်တွေကိုမောင်းနေရတဲ့လေယာဉ်မှုတွေအတွက်လည်းရောဂါကူးစက်မှုတွေမဖြစ်ရအောင်အထူးသတိထားကြရသလိုခီးစဉ်ကပြန်လာတဲ့အခါမှာလည်းယောဂဆောင်ကြည့်ထိန်းချုပ်တဲ့အနေနဲ့အနည်းဆုံး21ရက်တိကျခွဲနေကြရပါတယ်။ဒီလို COVID-19 ကာလလေယာဉ်မောင်းခဲ့ကြသူတွေထဲမှာမြန်မာမျိုးသားလေကြောင်းလိုင်းကဒုလေယာဉ်မှူးကြီးမတ်အီချော့ဖြူလည်းပါပါတယ်။ COVID-19 ကာလအထွေထွေနေတဲ့အတူအမျိုးသမီးလေယာဉ်မှူးတယောက်ရဲ့ဖြတ်တန်းမှုတချို့ကတော့ဒုလေယာဉ်မှူးကြီးမတ်အီချော့ဖြူကိုမေးမြန်းပြီးဒီသတင်းပတ်အမျိုးသမီးခန္ဓာမှာတင်ဆက်ထားပါတယ်ရှင်။
ပြထားတာကတော့မဲ့အီချော့ဖြူကဒီအခုကိုဗစ်ဒီဖြစ်နေတဲ့ကာလမှာနိုင်ငံရဲ့ချမ်းမာလေမြန်မာလူမျိုးတွေကအများကြီးအလုပ်လုပ်နေကြတဲ့ပြန်လာမဲ့သူတွေအတွက်ပေါ့နော်ဒီအထူးလေယာဉ်တွေစီစဉ်ပြီးတော့သွားတဲ့အခါမှာလေယာဉ်မောင်းခဲ့ရတယ်လို့သိရပါတယ်အဲ့ဒါကကိုကတာဝန်ရမောင်းခဲ့ရတာလားဒါမှမဟုတ်ကိုရွေးချယ်မှုနဲ့ကိုမောင်းတာလားဒီသွားတဲ့အကြောင်းလေးကိုနည်းနည်းပြောပြပါလားရှင
်ဟုတ်တာဝန်ရလားရွေးချယ်ရမောင်းရလားဆိုတော့ဒါနှစ်မျိုးလုံးပေါ့နော်ဟိုညီမတို့အခုဒီနောက်ဆုံးပိတ်သွားခဲ့တဲ့ relief flight ပေါ့နော်စင်ကာပူမှာတက်ခေါ်ခဲ့တဲ့ flight ဆိုလို့ရှိရင်တော့ဒါဟိုသူရဲ့ rostering pattern နဲ့ညီမတို့ schedule အရတက်ခေါ်ပြီးရပါဗောဒါပေမဲ့ volunteer လုပ်ပြီးတော့သွားခဲ့တဲ့ flight တွေလည်းရှိပါတယ်ဟုတ်ဥမာ Bangkok ကိုဒီ covid မှာကွန်ပစ္စည်းရဲ့ cargo only flight တွေပါတယ်ဆိုလို့ရှိရင်တော့ညီမတက်ကို request လုပ်ပြီးတော့ like ချင်တယ်ဆိုပြီးတော့ volunteer လုပ်ပြီးတော့သွားခဲ့တဲ့ flight တွေလည်းရှိပါတယ်ဟုတ်
အဲ့တော့ကိုက volunteer လုပ်ပြီးသွားတဲ့အချိန်ပဲဖြစ်ဖြစ်ပေါ့နော်။နောက်ဒီတာဝန်ရသွားတဲ့အခါမှာပဲဖြစ်ဖြစ်အခုလိုမျိုး covid ကာလဖြစ်နေတဲ့အချိန်မှာဒါကဒီယောဂနဲ့ပတ်သက်ပြီးတော့ကလည်းဒါအရန်သတိထားနေရတဲ့အချိန်ဆိုတော့လေအခုဆိုရင်ဒီအထူးလေယာဉ်တွေ shelter flights တွေပေါ့နော်ဆိုလို့ရှိရင်ဒါကဒီရဲမှာဆိုရင်ယောဂရှိတဲ့သူတွေလည်းပါခြင်းပါနိုင်တယ်ပါခြင်းမှလည်းပါနိုင်မယ
်
ဆိုတော့အဲ့ဒီလိုအနေအထားမျိုးမှာဒါကပြောရရင်တော့တာမန်ပုံမှန်အလုပ်ချိန်တော့မတူဘူးပေါ့လေအဲ့ဒီအချိန်မှာပို့ပြီးတော့ဘာတွေပို့ပြီးတော့တတိထားရတယ်လဲအခက်ခဲတွေတော့ကြုံခဲ့ရတာရှိပါသလား
ဘာတွေပို့ပြီးတတိထားရတယ်ဆိုတော့ပုံမှန်အချိန်နဲ့တော့မတူဘူးပေါ့နော်မပြောသလိုမျိုးခဏအဓိကတော့ကိုကဒါလိုက်ချင်တာအဓိကကိုရဲ့ဒါ professional အလုပ်လည်းဖြစ်တယ်ပြီးတော့ကိုကိုယ်တိုင်ဝါသနာပါပြီးတော့အရင်ယူသွတ်တဲ့အလုပ်လည်းဖြစ်တယ်ပေါ့နော်အဲ့တော့ဟိုမမောင်းရကြရင်မောင်းကျင်နေရပေါ့နော်အမြဲလေးရင်ဆိုတာပြီးတော့ဒီ relief flight ဆိုလို့ရှိရင်လည်းဘာတွေပြီးတော့အဓိကလိုမျိုးအခက်ခဲတွေဖြစ်နေတဲ့အချိန်နည်းနည်းအဆင်မပြေဖြစ်နေတော့လူတိုင်းအိမ်ပြန်ကျင်ကြရပါပဲလေဆိုတော့ဒီလိုမျိုးအဲ့လိုကိုချင်းစာရေပေါ့နော်အနည်းဆုံးကိုတက်နိုင်တဲ့ဘက်ကတထောင်တနေအကူကြီးရတယ်မနေဘူးဆိုတဲ့စိတ်နဲ့အဲ့လိုမျိုးလိုက်ဖြစ်တာပေါ့နော်အခက်ခဲရတော့ဘာတွေပုံမှန်ချိန်နဲ့မတူတာကတော့ဘာတွေရှိလဲဆိုတော့ပုံမှန်လိုမျိုးအရင်လိုပေါ်ပေါ်ဆဆတော့ဒီလိုမျိုးနေထိုင်လို့တော့မရဘူးပေါ့ကိုအလုံးဆုံးဟိုကိုထိတွေ့ရမဲ့ပစ္စည်းတွေကအစားပေါ့နော်အဲ့လိုမျိုးအရန်ကယူဆိုင်ရတယ်ပေါ့ညီမတို့ဆိုဒီ operation ကနေသူတို့မဖြစ်မနေထုံးရမယ်ဒီ flight သွားကနေ items တွေသူတို့ list တွေနဲ့ပေးထားတယ်ဒီ mask တွေ face shield တွေ glass တွေနော်အဲ့လို sanitizer အစုံပဲပေါ့နော် crew တွေ cabin crew တွေဆိုလို့ရှင် PPE တွေပါဝတ်ပြီးတော့သူတို့ flight ကိုလိုက်ရတယ်ပေါ့ operation စပြီးတော့သွားပြီဆိုတာနဲ့အကုန်လုံးခုနကပြောထားတဲ့ဥစ္စာတွေအကုန်တတ်ထားရတယ်ပြီးတော့ညီမတို့အဲ cockpit ထဲမှာအဲ့လိုမျိုး disinfection လေးအရင်လုပ်တယ်လုပ်ပြီးတော့မှဝင်တယ်ပြီးတော့အခန်းကိုဝင်လိုက်ပြီဆိုတာနဲ့ညီမတို့အနောက်ကိုမထွက်တော့ဘူးပေါ့နော်တတ်နိုင်သလား passenger boarding စပြီဆိုတာနဲ့ညီမတို့နောက်ကိုလုံးဝမထွက်တော့ဘူးပေါ့ဟုတ်ရှေ့ကိုလည်း cabin crew ကိုမလာခိုင်းတော့ညီမတို့လည်းနောက်ကိုမထွက်တော့ဘူးပေါ့အဲအဲ့လိုမျိုးနဲ့ပဲပြန်လာတာပေါ့ဟုတ
်ဆိုတော့ကို့ရောကူးဆက်ခဲ့ရင်ဆိုတာမျိုးပေါ့နော်တွေးမိပြီးတော့အဲ့ဒီအတွက်ကြိုတင်ပြီးတော့ကောင်းနေမှာစိုးရိမ်တာပဲဖြစ်ဖြစ်ကူးလာရင်တော့ဘယ်လိုလုပ်မယ်ဘယ်လိုဖြတ်တန်းမယ်ဆိုတာမျိုးရောတွေးမိလား
အဲလူပဲနော်အဲ့လိုမျိုးကူးမှာတော့ဟွာဖြစ်တာပေါ့စိုးရိမ်တာပေါ့နော်ဒါပေမဲ့လည်းခုနကလိုမျိုးပြန်တွေးကြည့်လိုက်တော့ခါကျတော့နည်းနည်းကိုကိုဖြစ်လာခဲ့ရင်တော့မှကိုကကိုရှောက်သွားပြီးတော့ဖြစ်တာမျိုးမှာဒါကိုရဲ့တာဝန်ကိုကကိုထမ်းဆောင်ပြီးတော့တကယ်ဟိုကိုတာဝန်ကြီးကိုတကန်းတနေရာနေပြီးတော့ကိုလှုပ်ပေးနိုင်ခဲ့တဲ့အနေအထားမျိုးမှာတော့ဘာလို့ပြီးတော့ဟိုကျေနပ်ပါတယ်ပေါ့နော်တကယ်လို့ဖြစ်လာခဲ့မယ်ဆိုတော့ဒါတော့ညီမတို့အခုလိုမျိုးပြန်လာပြီဆိုလို့ရှိရင် home quarantine 21ရက်ဝင်ရတယ်ပေါ့နော်တကယ်လို့ in case ဒီညီမတို့ခေါ်လာပြီးခဲ့တဲ့ flight ကပက်ဆင်ဂျာတွေဒီသူတို့ဟိုမှာ result တွေဆက်လိုက်လို့ positive passenger ပါလာဆိုလို့ရှိရင်ညီမတို့က home quarantine ကနေအဲ့လိုမျိုးဟိုတယ်ကွာရန်တင်းလိုမျိုးတစ်ဆင့်ထပ်တက်ပြီးတော့သွားနေပြရမှာပေါ့နော်အဲ့လို information လေးတော့ကြိုတည်ထားပါတယ်ဟုတ
်အခုအဲ့တော့ shelter flights တွေရောဘယ်နဲ့ခောက်လောက်ပြေးဆွဲပြီးသွားပြီလဲခု
သူတို့ဘယ်နှခေါက်လောက်ဆိုဝါလောက်တော့ရှိပြီညီမတော့အခုတစ်ခေါက်ပဲလိုက်ရသေးရေပေါ့နော်သူတို့အနည်းဆုံးစင်ကာပူဆိုလို့ရှိရင်3ခေါက်လောက်ရှိတော့ပါပြီဘန်ကောက်တို့အလိုမျိုးသွားပေးပါတယ်ဟုတ်နောက်အိန္ဒိယဂါယာတို့ကောလ်ကတာတို့အလိုမျိုးပေါ့ဟုတ်
ဟုတ်ကဲ့ဒါကတော့အခုလက်ရှိကိုဗစ်ကာလမှာကိုထမ်းဆောင်နေတဲ့ဂျာဝင်နေပေါ့နော်ဆိုတော့တစ်ဆက်သေးပဲမေးချင်တာတစ်ခုကလေရင်မောင်းအမျိုးသမီးတရားအနေနဲ့ပေါ့နော်ဒီအလုတ်ကတကယ်တော့မြန်မာနိုင်ငံမှာလည်းမဟုတ်ပါဘူးနိုင်ငံတကာမှာလည်းလေရင်မောင်းတဲ့အမျိုးသမီးဆိုတာအင်မတန်ကိုနဲပါတယ်ဆိုတော့ဒီလိုအလုတ်မျိုးလုတ်ဖို့အတွက်ဘာကြောင့်ရွေးချယ်ဖြစ်ခဲ့တာပါလဲ
မြမအရင်တော့ဒီ pilot တရားမဖြစ်လာခင်ညွာ flight attendant လုတ်ခဲ့ဘူးတည်းသုံးနှစ်လောက်ပေါ့အစားတော့ကိုယ့်ကိုဒီလိုပဲ cockpit ကို service ဝင်တယ်ဒီ pilot တွေတနေ့တနေ့လိုမျိုးဘာမှမတော့မသိဘူးပေါ့နော်သူတို့ခလုတ်တွေနှိပ်တယ်ပါအောက်တွေနဲ့ပြောတယ်ပေါ့လေရင်မောင်းနဲ့ဆင်းတယ်ပေါ့အဲ့လောက်ပဲကိုကသိရဘာမှနားမလဲပေါ့အဲသူတို့ဟိုနေတိုင်းဒီအလုတ်ပေါ်မှာလေရင်ပေါ်မှာမြင်တွေ့ပါများလာတော့ခါကြတယ်နည်းနည်းအဲ့လိုစိတ်ဝင်စားမှုကြီးကဖြစ်လာတယ်ပေါ့နော်သူတို့ဘာတွေလုပ်နေရလဲတည်ကျင်လာတယ်အဲ့လိုမျိုးတတိယကောက်အစူးဆိုင်ဆိုလေးလာရင်လေးလာရင်အဲ့လိုဝါသနာပါမှမသိပါလာရင်နေဒါဆိုလို့ရှိရင်ငါရောမလုံနိုင်ဘူးလားဆိုတဲ့စိတ်နဲ့ပေါ့နော်အဲ့လိုမျိုးဟောဖြစ်ရတယ်ဆုံးဖြတ်ချက်ချပြီးတော့ဒါ pilot school ကိုတော့တက်ခဲ့ရပေါ့ဟုတ်အဲ့လိုမျိုးဟိုအဲ့တော့တိတ်ပြီးတော့မှဒီဗမာနိုင်ငံမှာအများကြီးတိတ်မရှိသေးဘူးပေါ့နော
်အာတင်တန်းချောင်းတက်တော့အချိန်ဘယ်လောက်ပေးရလဲလေမောင်းနေလူပြောဖြစ်လာဖို
့ဟာသူတို့တင်တန်းသတ်မှတ်ထားခြင်းကတော့နှစ်နှစ်ပေါ့နော်နှစ်နှစ်တွဲမှာဒီ subject တွေအကုန်လုံးဒီ flying နဲ့ pilot skill test တွေအကုန်လုံးသူရဲ့ပတ်သက်တဲ့လို exam တွေပေါ့အဲ့ဒါတွေအကုန်လုံးပုံမှန်ပြန်နိုင်နေဆိုလို့ရှင်တော့အဲ့နှစ်နှစ်အတွင်းမှာပြီးရေပေါ့နော်တချို့ကြတော့လည်းနည်းနည်းကြာနေတဲ့ဟာလေးရှိရပါပေါ့ခက်ခဲလေးနဲ့ဟုတ်တယ်နော
်ကိုကတော့အအောင်မြင်မြင်ပြီးသွားပြီးတော့မှလေရင်မောင်းတယောက်ဖြစ်လာတယ်ဆိုတော့အမျိုးသမီးတယောက်အနေနဲ့ဒီအလုတ်မှာဆော့ဆော့ပြောသလိုအမျိုးသားအများစုရှိနေတဲ့အလုတ်ခွင်မှာလောက်ရတာဖြစ်တယ်အမျိုးသမီးတယောက်အနေနဲ့အဓိကအခက်အခဲပါလေးရှိမလဲဘာခက်ခဲကြီးကျင်းသွားလဲဆိုတာလည်းပြောပြပါအောင
်အဓိကအခက်အခဲကဒီလေရင်မောင်းခြင်းနဲ့ပတ်သက်လို့တော့အခက်ခဲရလို့မကြုံခဲ့ရဘူးပေါ့နော်ဘာလို့ဆိုယောက်ျားလေးလည်းဒီကော့ပစ်ထဲရောက်ပြီးဒီထိုင်ကုန်းမှာထိုင်ရင်ဒီအလုပ်ကိုပဲလုပ်ရတယ်။ main ကလေးလဲဒီကော့ပစ်ထဲရောက်ပြီးတော့ကိုယ့်ရဲ့ထိုင်ကုန်းမှာထိုင်လာရင်ဒီအလုပ်ပဲလုပ်ရတယ်ဆိုတော့သူလုပ်ရတဲ့အလုပ်ကဟိုလိုယောက်ျားမိန်းမခွဲခြားထားမှာမဟုတ်ပဲနဲ့အဲ့လိုတော့မရှိဘူးပေါ့နော်။ဒါပေမဲ့ညီမတို့ဆိုလို့ရှိရင်ဆက်စားခြင်းအလုပ်ဝင်ငါးစားဆိုလို့ရှိရင်တချို့ပါပေါ့နော်။ဟာဒီကောင်မလေးလုပ်ကောလုပ်နိုင်ပါမလားဆိုတဲ့ပုံစံမျိုးတွေနဲ့အဲ့လိုမြင်ခံရတာလည်းရှိတယ်ပေါ့။ဟိုအထင်သေးရ main ကလေးဆိုတော့လုံနိုင်မှမလားဆိုရယ်အဲ့လိုစကားလေးနဲ့ပြောခံရအကြည့်နဲ့ကြီးခံရအဲ့လို situation လေးကြီးတော့ကြုံခဲ့တာပေါ့နော်ဒီဥစ္စာတွေအကုန်လုံးအောင်မြင်မြင်နဲ့ကြော်ဖြတ်လာတဲ့အနေအထားမျိုးမှာတော့ဟိုသူလည်းတဖြည်းဖြည်းနဲ့အချိန်ပေါ့နော်အချိန်အနေအထားမှာကိုအခုတဖြည်းဖြည်းနဲ့အတွေ့အကြုံလည်းရလာတယ်လုံလာတဲ့အနေအထားမျိုးမှာတော့အဲ့အရာမျိုးမရှိတော့ပေါ့အစားတော့အရင်တော့အဲ့လိုမျိုးလေးကြုံတွေ့ခဲ့ရမျိုးရှိရပေါ့
အခုလေရင်မောင်းလောက်တာတက်တန်းဘယ်လောက်ရှိသွားပြီလဲအ
ဲ2015ကနေစလောက်တာပါဟုတ်ဆိုတော့9နှစ်ပေါ့
9နှစ်ရှိပြီပေါ့နော်ဆိုတော့9နှစ်ဆိုတဲ့အတွေ့အကြုံကလည်းနည်းတော့မနည်းတော့ပါဘူ
းဟုတ
်ဆိုတော့တခြားဒီအမျိုးသမီးတွေလူငယ်တွေနောက်ပိုင်းဒီအလုပ်ကိုစိတ်ဝင်စားတဲ့အမျိုးသမီးတွေအထွက်ရောကိုကရှိကနေပြီးတော့ဘယ်လိုအကြံဉာဏ်တွေပေးနိုင်မလဲသူတို့အတွက်ဘာတွေများပြောပြပေးနိုင်မလဲ
ပြောကြင်တာကတော့ဒီအလုတ်ကဟိုဝါသနာနဲ့အရင်ခံရတဲ့အလုတ်ပေါ့နော်ဒီအလုတ်မဟုတ်ပါဘဲအလုတ်မဆိုဝါသနာပါပြီးတော့လုပ်လို့ရှင်တော့ပို့ပြီးတော့အောင်မြင်တာပေါ့နော်ဘာလို့ဒီ passion နဲ့ profession နဲ့ကဒီလိုမျိုးတစ်ထပ်တည်းကြာပြီးတော့မှအဆင်ပြေမဲ့အလုတ်မျိုးလည်းဖြစ်တယ်ပေါ့နော်ပြီးတော့အလုတ်လုပ်ရတဲ့အချိန်မှာလည်းပို့ပြီးတော့တခြားလုပ်တွေတ stress တွေပိုများတယ် responsibility ယူထားတဲ့ဥစ္စာတွေလည်းများတယ်ဆိုတော့ဟိုအမှားလည်းမခံဘူးဒီ minute ပိုင်း second ပိုင်းတွင်းလေးမှာချရတဲ့ decision ချပြီးတော့လုပ်ရတဲ့ဟာမျိုးတွေရှိရဲ့အရေးပေါ်ချိန်နေပါမျိုးဆိုတော့အဲ့လိုဟာမျိုးတွေအတွက်ဟိုကိုယ်တိုင်ကပေါ့နော်တခြားလေးကိုဝါသနာပါတခြားလေးကိုကျွမ်းကျင်နေတဲ့ဟိုကျွမ်းကျင်နေဆိုတော့လေကိုဝါသနာပါလေးကျင်ပြီးတော့ဘာဖြစ်မှကျွမ်းကျင်တာဆိုတော့တကယ်ကိုစိတ်ပါဝင်စားစွာနဲ့ဒီအသက်မွေးဝမ်းကြောင်းတစ်ခုရဲ့လို့အထင်မဟုတ်ဘဲနဲ့တကယ်ကို flying ကို you တွတ်ပြီးတော့အလိုမျိုးပြန်ပြီးတော့လင်းရင်မောင်းရတာကိုကျင်နေပြီးပျော်နေတဲ့လူမျိုးတစ်ယောက်ဖြစ်မှဒီ pilot ကောင်တစ်ယောက်ဖြစ်မယ်လို့တော့ယုံကြည်တယ်ပေါ့နော်ကိုကိုယ်တိုင်လည်းအခုတစ်ထည်စ조사နေတော့မှာပဲပေါ့နော်ဒါကိုယ့်ရဲ့ဆရာကြီးရေပါကြီးအခု retire ဝင်သွားတဲ့ဆရာကြီးရေပါကြီးသူတို့ဆုံးမခဲ့တဲ့စကားတွေအရာဒါဟိုပြောပြတာပေါ့နော်ပြီးတော့ဟိုအင်္ဂလိပ်စာကလည်းလေ့လာပေါ့နော်အင်္ဂလိပ်စာလည်းနည်းနည်းဟိုကောင်းတော့အဆင်ပြေတာပေါ့ဆိုတော့ဒီအင်္ဂလိပ်စာလေးလည်းလေ့လာပြီးတော့ကိုကိုရိုင်းတကယ်ဝါသနာပါရင်မပါဘူးဆိုတာကိုကိုယ့်ကိုစဉ်းစားဆုံးဖြတ်ပြီးတော့မှဝါသနာပါရဲဆိုပြီးတော့တေးကြရင်လှုပ်လို့ရှိလို့ရှိရင်တော့မဖြစ်နိုင်ဘူးဆိုတာမရှိပါဘူးလို့ပဲပြောချင်ပါတယ်ဟုတ်အခက်ခဲလေးကတော့အဓိကတော့အဲ့စိတ်နဲ့ပဲကြော်ဖြတ်ရင်တော့ဘာမှမကြော်လွှားနိုင်ဘူးဆိုတာမရှိဘူးပေါ့နော်
အတေးကတော့ဟိုယုံကြည်မှုကတော့အများကြီးလိုအပ်မယ်ထင်ပါတယ်အမျိုးသမီးတွေကိုကိုကိုကောင်လုံနိုင်ပါမလားဆိုရဲယုံကြည်မှုပေါ့နော်
ဟုတ်နော်အဓိကကတော့ကိုကိုကိုယုံမှာကိုလုံနိုင်နေဆိုတာကို ကိုကိုကိုယုံပါပေါ့နော်ပြီးတော့အဲ့ကိုယုံထားတဲ့အတိုင်းဟိုအပတ်တကုတ်ကြိုးစားပါပေါ့အဲ့ဒါဆိုလို့ရှိရင်တော့မဖြစ်နိုင်ဘူးဆိုတော့မရှိပါဘူးလို့ဟုတ်ကဲ့ရှင်ရှင်အားကြီးကျေးဇူးတင်ပါတယ်